ကျမကစုမုံပါရှင်။ရခိုင်ပြည်နယ်မှာနယ်မြေရှင်းလင်းရေးညွှန်ကြားချက်ထုတ်ပြန်ခဲ့တာကိုပြန်ရုပ်သိမ်းလိုက်တဲ့အပေါ်ဒေသခံနိုင်ငံရေးအသိုင်းအဝိုင်းနဲ့လူခွေလှုပ်ရှားသူတွေရဲ့တုံ့ပြန်ချက်တွေကိုပြောပြပေးကြပါရစေ။ရခိုင်လက်နက်ကိုင်တပ်အေအေနဲ့တပ်မတော်ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ထဲမှာနယ်မြေရှင်းလင်းရေးလုပ်ဖို့ညွှန်ကြားချက်ထုတ်ပြန်ခဲ့တဲ့အတွက်ထောင်နဲ့ချီတဲ့ဒေသခံတွေတိမ်းရှောင်ခဲ့ကြရသလိုနိုင်ငံတကာတန်ရုံးတွေဘက်ကလည်းသတိပေးချက်တွေထွက်ပေါ်ခဲ့ပြီးတဲ့နောက်ထုတ်ပြန်ချက်ကိုပြန်လည်ရုပ်သိမ်းလိုက်တာပါ။ဒီညွှန်ကြားချက်ရုပ်သိမ်းလိုက်တာကြောင့်ဒေသခံတွေကြုံနေရတဲ့အခက်အခဲတွေရောပါသွားနိုင်ပေမဲ့တိုက်ခိုက်မှုတွေအဆုံးသတ်နိုင်မှုအရေးကြီးတယ်လို့လည်းဆစ်ဆောင်ဒုက္ခသည်တွေကိုကွင်းဆင်းပြီးတော့အကူအညီပေးနေတဲ့ရသေးတော်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကပြောပါတယ်
။နေမေဆင်းလေးရုပ်သိမ်းတာအတွက်တော့ဘာပဲဖြစ်ဖြစ်အခက်အခဲတွေ့နေတဲ့ပြည်သူတွေအတွက်တော့ကောင်းတယ်လို့ကျွန်မမြင်ပါတယ်။ဒါပေမဲ့လည်းဒီရုပ်ပြီးတော့မှပေါ့နော်တိုက်ပွဲတွေဆက်ဖြစ်နေတယ်ဆိုရင်တော့လည်းရုပ်သိမ်းတာလည်းဘာမှပေါ့နော်တရားမှုရှိမယ်မဟုတ်ဘူးကိုကျွန်မပြောချင်ပါတယ်။အော်ဒီနားလေမဟုတ်ခွေးတော့တယ်ဆိုပြီးသူတို့ထုတ်ပြန်ထားတာတော့ရှိတယ်။ဒါဒီတကယ်လားသူတို့လုတ်ပြောတာလားဆိုတာတော့ကျွန်မတို့အနေနဲ့မပြောလို့ပေါ့နော်ဘယ်လိုပဲဖြစ်ဖြစ်ပါအဲ့လိုထုတ်ပြန်လိုက်တဲ့အတွက်တော့ဒီခက်ပြေးနေတဲ့ကြည့်ရသူကြည့်ရသားကတော့ပေါ့နော်အခက်ခဲတွေကနည်းနည်းတော့ရော့တော့မယ်လို့ဒီခက်ပြေးနေတဲ့ဟာတွေကတော့မရောနိုင်ပါဘူး။တိုက်ပွဲတွေမရှိဖို့လေးကြည့်တာပေါ့အဓိကတော့ဆက်ဖြစ်နေမယ်ဆိုရင်တော့ပြည်သူတွေရဲ့အကြောက်တရားကပို့ပြီးတော့ပေါ့နော်ရှိလာမှာပါအဲ့တော့အဲ့ဒီမှာမနေရေးပဲနဲ့အခု COVID-19 ရောဂါဖြစ်နေတဲ့အချိန်မှာဒီ mode လေးတွေမှာအခက်အခဲအများကြီးနဲ့ကြုံတွေ့ကြရမှာပါ။နော်အဲ့ဒါတော့တိုက်ပွဲရှိဖို့တော့အရေးကြီးပါပဲ။
COVID-19 ကာယရောဂါနဲ့လက်နက်ကင်ပြိပခါတွေကြားအခက်ကြုံနေရခြင်းမှာစစ်စစ်ရေးတွေအရှိန်မြှင့်ဖို့စီစဉ်နေတဲ့အပေါ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းနဲ့လူခွေလှုပ်ရှားသူတွေကသတိပေးနေကြတာပါလူခွေလှုပ်ရှားသူညီမြချင်းမြန်မာရဲ့ဒါရိုက်တာဦးအောင်မျိုးမင်းကတော့ပြန်ရုပ်သိမ်းလိုက်တဲ့ညွှန်ကြားချက်ဟာငကိုကလေးကမထုတ်သင့်တဲ့ညွှန်ကြားချက်အဖြစ်ရှုမြင်ပါတယ်
ဒီလိုမျိုးသူတို့ထုတ်ပြန်ထားတဲ့ main ကိုပြန်ရုပ်တယ်ဆိုတာတော်တော်တော့ရှားပါပါတယ်သူတို့လှုပ်ဆောင်မှုအတွက်စီစဉ်ထားတဲ့စီမံချက်တစ်ခုပြန်လဲရုပ်သိမ်းတာထူးထူးခြားခြားဖြစ်ရတဲ့တစ်ခုလို့ဖြစ်ပါတယ်ဘာကြောင့်ရုပ်တယ်ဆိုတာမသိပေမဲ့အမှန်တော့လေအစိုးရရတာကိုကျွန်တော်မလုပ်တင်တော့အရာဖြစ်ပါတယ်လူသားဆန်တော့အတွေးခေါ်ရဆိုလို့ရှိရင်တော့အခုလိုမျိုးကိုဗစ်တွေလည်းဖြစ်နေတယ်ရာသီဥတုကလည်းဆိုးဝါးနေတဲ့အချိန်မှာလူပေါင်းထောင်ပေါင်းများစွာကိုဒီနေမျိုးအတွက်မှမနေရဘူးဆိုပြီးတော့တိမ်းရှောင်ခိုင်းခြင်းကပထမအဆုံးဖြစ်တဲ့အရာဖြစ်ပါတယ်ကျွန်တော်တို့ဒီစစ်ပွဲအတွက်မှာအမြဲဂျွာတွေမှာကျွန်တော်တို့ဟိုမတင်လာလို့ရှိရင်တက်ဖြတ်မှုတွေပြစ်ခတ်မှုတွေရှိတယ်တစ်ချိန်ထဲမှာလူရဲမှုဖျက်ဆီးမှုတွေရှိနေတယ်ဆိုတာဖြစ်တဲ့အတွက်ကြောင့်မလို့ဒီကိစ္စကလူခွင်ချိုးဖောက်မှုဖြစ်နိုင်တယ်ဒါမျိုးကကျွန်တော်တို့အစိုးရအော်ဆင်းဆင်းကျင်ကျင်နဲ့စဉ်းစားပြီးတော့မှလုပ်ဆောင်တဲ့နဲ့အခုလိုမျိုးကျွန်တော်တို့အမိန့်ထုတ်ပြီးမှပြန်လဲရုပ်သိမ်းတာမျိုးမဟုတ်ဘဲနဲ့အစိုးရကစဉ်းစားဖို့အတွက်မလုပ်တင်တော့အရာတစ်ခုဖြစ်ပါတယ်
။ရသေးတော်မျိုးနဲ့ကြောက်တန်းကျေးရွာအုပ်စုမှာတပ်မတော်ကနယ်မြေရှင်းလင်းရေးစစ်ဆေးရေးတွေပေါ်ဆိုရင်ကြောင့်မြန်မာနိုင်ငံခြေဆိုင်အမေရိကန်၊ကနေဒါ၊ UK နဲ့အော်စတြေးလျနိုင်ငံတာဝန်တွေကလည်းမနေ့တုန်းကပဲပူးတွဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ပြီးခဲ့တဲ့2019ခုနှစ်တုန်းကရခိုင်ပြည်နယ်မှာလုံခြုံရေးကင်းစခန်းတွေကိုစီးနှင်းတိုက်ခိုက်ခဲ့တဲ့ ARSA ရိုဟင်ညာအစိုးရအုပ်စုကိုတုံ့ပြန်တဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေအတွင်းမှာလူခွေချိုးဖောက်မှုတွေအကြီးအကျယ်ရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ ICJ နိုင်ငံတကာတရားရုံးမှာမြန်မာနိုင်ငံအခုရင်ဆိုင်နေရတာပါဒီလိုနိုင်ငံတကာ PR တွေနောက်ထပ်တိုးလာမှာကိုစိုးရိမ်တာကြောင့်အခုလိုညွှန်ကြားချက်ကိုထုတ်ပြန်ပြီးမှပြန်ရုပ်သိမ်းတာဖြစ်နိုင်တယ်လို့လည်းဥအောင်မျိုးမင်းကမြင်ပါတယ
်ကျွန်တော်ကတော့ဒီဟာကနိုင်ငံတကာ PR ပေါ့နော်အထူးသဖြင့်ကျွန်တော်လက်ရှိနိုင်ငံတကာမှာရင်ဆိုင်နေရတဲ့ ICJ International Court of Justice တရားရုံးမှာလိုက်နာဖို့အတွက်ပြဋ္ဌာန်းထားတဲ့ယာယီစီမံနဲ့ပတ်သက်ပြီးတော့ဒီလိုလုပ်ဆောင်မှုကဒီ ICJ ရဲ့ယာယီအဆုံးချက်ကိုမလေးစားပါဘူးမလိုက်နာဘူးဆိုတော့ထောက်ပြစရာတက်တည်ဖြစ်သွားနိုင်တယ်။ငါကောမှဟိုတက်တည်အထောက်ထားတွေမှာပြစရာမရှိတဲ့အချိန်မှာနောက်ထပ်ဒါကိုဆွတ်ဆွဲနိုင်သောအချက်တွေကိုထပ်ပြီးတော့ပေါ်အောင်လုပ်ဆောင်တဲ့အတွက်ကြောင့်မို့လို့အဲ့ဒါကိုစိုးရိမ်စိတ်သုံးမဟုတ်နိုင်ငံတကာမှာရင်ဆိုင်ရမယ့်ပြဿနာကိုမဖြစ်ဖို့အတွက်တားဆီးရတဲ့သဘောမျိုးတော့ကျွန်တော်ယုံကြည်ပါတယ်။ပြည်သူပြည်သားတွေတို့ကတော့ကျွန်တော်တို့သိတော့မထူးပြ။ဘာကြောင့်လဲဆိုတော့ဒီအမိန့်မထုတ်ခင်နေရလဲလူခွေချူပေါက်ခံနေရတာပဲတပ်ဖြတ်ခံနေရတာပဲပိုင်ရှင်မဲ့ကြီးစံနေကြနေတာပဲ။ဒီဟာလုပ်လို့ရှင်တော့ပူပြီးတော့ဆိုးရမှာပေါ့။ပြည်သူလူထုအတွက်တော့သိပြီးတော့ကြီးဝဲပြီးတော့လှုပ်ဆောင်တဲ့သဘောမျိုးတော့ကျွန်တော်မတွေ့ရပါဘူး
။နေပြည်တော်ရှင်းလင်းရေးညွှန်ကြားချက်ထုတ်ပြန်လိုက်ပြီးတဲ့နောက်နောက်ထပ်ထောင်နဲ့ချီတဲ့ဒေသခံတွေဟာစစ်တွေမျိုးအပါအဝင်ဘေးလွတ်ရာနေရာတွေကိုတိမ်းရှောင်နေကြဆဲပါ။ဒီမတိုင်ခင်ဂျွန်လအစောပိုင်းအထိဆိုရင်လည်းရခိုင်ပြည်နယ်မှာဆစ်ဆောင်ဒုက္ခသည်ဟာ36,400ကျော်အထိရှိနေပြီးအရေးပေါ်စားဝတ်နေရေးနဲ့ကျန်းမာရေးအကူအညီတွေလိုအပ်နေတယ်လို့ဒေသခံအမတ်တွေနဲ့ကုညီကယ်ဆယ်ရေးဆောင်ရွက်နေသူတွေကပြောပါတယ်ရှင်